အခုစတင်သိပ္ပံရဲ့ဤပညာကဏ္ဍကိုနားဆင်အောင်ပါပါကျွန်မခင်ဗျတပ်ပါအမေရိကန်အကားကစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့2020အတွက်အောင်မြင်မှုတစ်ခုကတော့ဇူလိုင်လ30ရက်နေ့မှာအင်္ဂါဂျိုစီကိုစူးစမ်းလေ့လာရေးဆက်ရုပ်နောက်တစ်ခုအောင်မြင်မြင်ဆက်တင်နိုင်ရတာဖြစ်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါဆင်ကပြောပါတယ်
အင်္ဂါဂျူကိုစူဇန်လေးလာရေးစီမံကိန်းပေါ့နော်အဲ့စီမံကိန်းချထားတာကြာပါပြီလွန်ခဲ့တဲ့အနှစ်20အစိတ်လောက်ခရပါအင်္ဂါဂျူပထမဦးဆုံးကင်းတောက်ဂျိုလူတွေဆွတ်တယ်အင်္ဂါဂျူရဲ့ယာတိဥရီကိုတိုင်ရတာပေါ့ကိုသွားမဲ့နေရာပူတလားအေးလားမသိပဲနဲ့သွားလို့မရဘူးလေနောက်ပြီးအင်္ဂါဂျူပတ်လန်းနေရနေပြီးတော့မှဆက်ရုပ်ကလေးတွေပထမဦးဆုံးနှစ်ခုပြုတ်ပါတယ်တစ်ခုကတော့ဘက်ထရီဒေါင်းသွားပြီးတော့ပြတ်သွားနောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရပြီးခဲ့တဲ့2012ခုနှစ်ကဆွတ်လိုက်တဲ့curiosity ပေါ့နော်သူကခုထိလဲလုံတုံးပါပဲအဲ့ဒီဆက်ရုပ်ကလစ်စစ်သွားတာအောင်မြင်ပြီးတဲ့အခါဘူမိဒေတာယူပဒေတာရေမြေယာတိဥဒုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကတေချာလေ့လာပြီးဒီတစ်ခေါက်တော့တရံလောက်လေးတဲ့ကာအတေချာလေးတစ်ခုဇူလိုင်လ30ရက်နေ့ကအမေရိကန်နိုင်ငံတုံးငင်နယ်ပဲဖြတ်တင်လိုက်ပါတယ
်အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Boeing နဲ့ Lockheed Martin တို့ရဲ့ United Launch Alliance တိဆောက်တဲ့Atlas V rocket ဒုံးကျော်နဲ့ဆွတ်တင်ခဲ့တာဖြစ်ပါတယ်။အရင်ကဆွတ်တင်ခဲ့တဲ့ Spirit, Opportunity နဲ့ Curiosity ယာဉ်လေးတွေစီကနေရတဲ့အချက်လက်တွေပေါ်အခြေခံပြီးတိဆောက်ထားတဲ့ဘင်း6ဘင်းပါစူးစမ်းလေ့လာရေးဆက်ရုပ်ရင်းကလေးကိုဆွတ်တင်ခဲ့တာဖြစ်ပါတယ်
။ဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲဆက်ရုပ်ကားလေးပဲဒီစက်ကဆက်ရုပ်ကားလေးက Perseverance ကိုခေါ်ပါတယ်။ဗမာလိုအတိတ်ပဲပြန်လို့ရှိရင်တော့ဇွဲလုံးလဝရိယပေါ့နော်။အဲ့ဒီဆက်ရုပ်ကားလေးကတံတားလောက်လေးတယ်တနအီကိုသူကမီတာ150လောက်ကိုက်300လောက်ပဲသွားနိုင
်ဒီဆက်ရုပ်ရင်မှာတက်ဆင်ထားတဲ့စူဇန်တိုင်းတာရဲ့ secretary တွေကနောက်ဆုံးပေါ်ပြည့်စုံရဖြစ်ပါတယ
်အဓိကအားဖြင့်တော့ဒီသိပ္ပံအချက်လက်တွေကိုစုစားပေးနိုင်တဲ့ set အလုံးပေါင်း5မျိုးပါပါတယ် X-ray lithochemistry ပေါ့ X-ray fluorescence ပေါ့နော်သူ့ရဲ့မျက်နှာပြင်အားနေပြီးတော့မှ X-ray ရောင်ကြီးတွေ့လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့ပြန်တိုင်းတာနောက်မီတာကတော့အင်္ဂါဂျိုရဲ့အပူချိန်လေထဲမှာရှိတဲ့အပုံလေးတွေရဲ့အရွယ်အစားဘယ်လောက်ရှိသလဲဘယ်လောက်တိတ်တိမှုရှိသလဲပြီးတော့ရေငွေ့ကုထိုင်းက relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိနေရှိအဲ့ဒါတွေကိုတိုင်းတဲ့ set တစ်ခုပါပါတယ်အနောက်တစ်ခုကအင်္ဂါဂျိုပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်စင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ် moxie လို့ခေါ်ပါတယ် nowစူပါကင်ဆိုတာတခုပါပါတယ်စူပါကင်မှာတော့လေးဇာရောင်ခြည်နှစ်ခုနဲ့ဒီစပက်ထရိုမီတာအလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေးဇာရောင်ခြည်နဲ့အဝေးကိုလှမ်းပစ်လိုက်ပြီးတော့အဝေးကနေပြီးတော့မှကြောက်သားတို့ဘာလို့ညာလို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါနောက်ပြီးတော့မတ်ကင်ဆိုတာရှိပါမတ်ကင်ကပီရီယိုစကုပ်ပိတ်ပေါ့နော်ကြည့်လိုက်တဲ့အခါသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတဲ့အဲ့ဒီပီရီယိုစကုပ်ပိတ်ပုံကင်မရာကိုတခုပါပါတယ်နောက်တစ်ခုက rim fact ဆိုတာပါပါတယ်radar ပေါ့နော်ရေနဲ့တကြည်နဲ့အောက်ပေ450လောက်အထိကို radar နဲ့တိုင်းကြည့်ဒီဓာတ်တဘာဝရေရှိသလားကြောက်ရှိသလားဘလို့ကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ်နောက်တစ်ခုက Sherlock ခရမ်းလွန်ရောင်ကြီးနဲ့လေဇာရောင်ကြီးသုံးတဲ့ Raman ဆက်ပစ္စည်းတစ်ခုပါ molecule တွေဘလို့ဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိုင်းလို့ရပါတယ်ဒီအပြင် microphone နှလုံးလည်းပါတယ်ဆက်ကဘယ်နေရာမှာချိုးရင်းနေရဲဆိုတာနားထောင်လို့ရအောင် microphone လေးနဲ့ဆက်ပြီးလိုက်တာပ
ါနောက်ဆုံးပေါ် secretary တွေနဲ့အင်္ဂါဂျိုဘောကဘူမိအခြေအနေကိုနားလည်နိုင်မှုဖြင့်တက်ရှိပြီးရှင်းတန်းနိုင်မှုရှိမရှိအထောက်အထားတွေကိုရှာဖွေဆန်းစစ်မှာလည်းဖြစ်ပါတယ်ဒီဆက်ရုပ်ရင်းဟာအင်္ဂါဂျိုဘောမှာအနည်းဆုံးတစ်နှစ်လောက်ကမ္ဘာအခြေအနေတွေ့ရင်တော့နှစ်နှစ်လောက်သွားလာပြီးအမှန်တရားကကြောက်နှမှုတာတွေကိုကြောက်ရမှာပါအခုလိုသိပ္ပံအချက်နဲ့တိုင်းထောင်တဲ့ဆက်တွေတင်ဒီတစ်ခေါက်ချင်းစင်မှာအထူးခြားဆုံးက Perseverance စိတ်အင်ဂျင်ဟာ NASA ကမြန်မာအင်ဂျင်နီယာဒေါမီနီအောင်ဦးဆောင်တဲ့ဖွဲ့တည်ဆောက်တဲ့ Ingenuity လို့နာမည်ပေးထားတဲ့ရဟတ်ယာဉ်လေးကိုတည်ဆောင်သွားတာဖြစ်ပါတယ် Lithium Battery 3D ရဟတ်ယာဉ်ကို Solar ပြားတွေနဲ့အားဖြင့်ပေးထားတာပါ
NASA ရဲ့အဲ့အခုစိတ်ယုတ်ကားလေးစင်ပြီးဆွတ်လိုက်တဲ့ Jet Propulsion လက်ကဗမာပြည်မှာမွေးတဲ့ဒေါ်မီနီအောင်သူက project manager အနေနဲ့ဦးဆောင်ပြီးတော့ helicopter လေးစင်လိုက်ပါတယ်အဲ့ဒီ helicopter လေးကခုနကားလေးရဲ့ bike ထဲမှာဖဲ့ပေးလိုက်ပါတယ်လောလောဆယ်ကတော့အင်္ဂါဂျိုရဲ့ညင်းမြန်းတဲ့ပြင်နဲ့ geological ပေါ့နော်ဘူမိဒေတာစိတ်ဝင်စားစရာအကောင်းဆုံးနေရာကို ဒီကားလေးကိုချပေးလိုက်တာပါ။ဒါနဲ့ကားလေးကဘယ်သွားမလဲဆိုတာကိုမသိဘူး။အဲ့တော့အန်တဝါဝါသွားခိုင်းတဲ့အစားဒီဟယ်လီကော်ပတာလေးနဲ့ထောက်နှံရေးလွတ်ပါတယ်။ပိတ်ပန်အချက်အလက်စူဇန်ပို့တော့မပါဘူး။ဒါနဲ့ပိတ်ပန်အချက်အလက်ကိုသွားပြီးတော့စူဇန်ပေးမယ်ဒီကားဘယ်သွားရမလဲဆိုတဲ့ဟာကိုကျင်းထောက်အနေနဲ့လွတ်ပေးတဲ့ဟယ်လီကော်ပတာဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ်
။ဒီဟာရင်ပြန်ပန်းတဲ့အခါမှာဆေးရုံရင်ကမှတ်တမ်းရိုက်ကူးထားမှလည်းဖြစ်ပါလေ။အခုဖြစ်တဲ့နဲ့ရဟယင်ကနေအနာဂတ်မှာအင်္ဂါကြုံမှာစူးစမ်းလေ့လာရင်လုပ်မယ့်နေရာတွေကိုရွေးချယ်နိုင်တယ်လို့သက်သာထားပါလေ။ဒါအပြင်တခြားဂျိုတွေမှာပါပြန်တမ်းမှုတွေလုပ်နိုင်တယ်ဆိုတော့သက်သေပြဖို့ဆန့်သက်တာဖြစ်ကြောင်းနာဆာကပြောပါလေ။နာဆာကဒီဆေးရုံရင်ကိုအင်္ဂါကြုံမြောက်ပိုင်းကကြီးမားတဲ့ဤတော်ဝါနေရာမှာဆင့်သက်ဖို့စီစဉ်ထားတာပါ။နာဆာကအခုလိုအင်္ဂါကြုံစူးစမ်းရင်သက်တင်လာတဲ့တချင်တဲ့လိုလိုမှာပဲအင်္ဂါကြုံပေါ်ကိုတခြားနိုင်ငံတွေကလည်းအာဂတ်စူးစမ်းရင်တွေကိုသက်တင်ခဲ့ကြပါလေ။ဘာကြောင့်ပါလဲ
။အင်္ဂါကြုံကိုတရုတ်ပြည်သူသမားရနိုင်ငံပြီးတော့ United Arab Emirates UAE နိုင်ငံနေပြီးတော့လည်းလွတ်တင်လိုက်ပါတယ်။အဲဒီလောက်ဆိုလို့ရှိရင် EU နဲ့ Russia နိုင်ငံကလည်းလွတ်တင်လိုက်တယ်လို့ကြားပါတယ်။ကြိုင်နေတဲ့ကြိုင်သူဘာကြောင့်သွားလဲဆိုတာတလားပဲအချိန်ရတယ်။ဇူလိုင်လ15ရက်နေ့ဩဂုတ်လဒုတိယပတ်15ရက်အတွင်းမှာပဲလွတ်လွတ်အဲ့ဒီအချိန်မှာမလွတ်ဖြစ်လို့ရှိရင်နောက်ထပ်လွတ်ဖို့ကိုနောက်နှစ်နှစ်စောင့်ရမယ်ကဘာနဲ့အင်္ဂါဂျူနဲ့ဒီဟာလွတ်လိုက်တဲ့ဟာနဲ့အင်္ဂါဂျူပေါ်ကိုဆင်းနိုင်တဲ့ဟာနဲ့ကွက်တိလမ်းကြောင်းကအတူဆုံးလဲဖြစ်မယ်အမြန်ဆုံးလဲရမယ်ဒါမှမဟုတ်လို့ရှိလို့ရှိရင်လေးချက်လောက်ကြာလိမ့်မယ်အဲ့ဒါကြောင့်ဒီအချိန်ကောင်းကိုစောင့်ပြီးအဲ့နိုင်ငံ၃လေးနိုင်ငံဂျန်ဂျူစစ်တာပါ
ဒေါက်တာပရိသတ်တင်းရဲ့ကြေညာချက်လည်းပဲဒီသတင်းပတ်သက်တိတ်ပနဲ့ညီတင်ရကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ။